မြန်မာနိုင်ငံမှာဆန္ဒရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ WFP ကမ္ဘာကုလသမဂ္ဂဆန္ဒရိက္ခာအစီအစဉ်ကနေသတိပေးထားပေမဲ့မြန်မာနိုင်ငံကဆန္ဒစကွဲပြပကိုတင်ပို့မှုတွေဆက်ရှိနေလားဖြစ်ပြီးအဲ့ဒီကနေနိုင်ငံသားဝင်တွေလည်းဆက်ပြီးရနေတာပါ2022နဲ့2023ဘဏ္ဍာရေးနှစ်ပထမ5လပိုင်းအတွင်းမှာမြန်မာနိုင်ငံဟာပြပကိုဆန္ဒစကွဲတန်ချိန်ပေါင်း8,000ကျော်တင်ပို့ခဲ့ပြီးတော့ခမန်းချင်အမေရိကန်ဒေါ်လာ302တန်ရတဲ့အကြောင်းမြန်မာနိုင်ငံစံစမအသင်းချုပ် MRF ကပြောပါတယ်2021နဲ့22ဘဏ္ဍာရေးနှစ်ဒုတိယနှစ်ဝက်အတွင်းကလည်းပြပကိုဆန္ဒစကွဲတန်ချိန်တသန်း4သိန်းတင်ပို့နိုင်တဲ့အတွက်စံစမအသင်းချုပ်ကစီးရင်တွေမှာဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြပကိုတင်ပို့တဲ့ဆန်တွေပြင်ပြည်ရင်းမှာစားသုံးမှုအတွက်အញ្ញံဆန်တစ်နှစ်စာဖူလုံအောင်တိုးလောင်ထားနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းမှာပဲ VOE ကိုပြောပါတယ်။ကမ္ဘာကုလသမဂ္ဂဆန္ဒရိက္ခာအစည်းအဝေး WFP ကတော့မြန်မာနိုင်ငံလူကြီး၄ဘုံ၃ဘုံလောက်ဟာဆန္ဒရိက္ခာမလုံလောက်တဲ့အခြေအနေကိုရင်ဆိုင်ရနိုင်တယ်လို့တတိပေးထားပြီး73.2%ကျော်ကအစားအစာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့တတိပေးထားတာဖြစ်ပါတယ်။